ဒီထိန်ဘီယမကြီးရဲ့ကျင်းရတော်ဖိလစ်မင်သားကြီးဟာအသက်100နီးပါးအရွယ်ဒီနေ့မှနှက်ရွာဆန်သွားပါပြီ။လွန်ခဲ့တဲ့လနှစ် 2019 ခုနှစ်ထဲကကျမ်းမာရေးကြောင့်နန်းတော်တာဝန်ကအနားယူပြီးနှလုံးရောဂါအတွက်ကုသမှုခံယူခဲ့တဲ့မင်သားကြီးဖိလစ်ကိုလူမြင်ကွင်းမှာသိပ်မတွေ့ခဲ့ရတော့ပါဘူး။ဘီယမကြီးအလစ်စဘန်နဲ့1948ခုနှစ်ကလက်ထပ်ပြီးအီဂျင်ဘတ်နယ်ကိုအပိုင်စားရခဲ့တဲ့မင်သားကြီးဖိလစ်ဟာအသက်69နှစ်အရွယ်မှာအေးဆေးညင်သာစွာပဲတည်တံ့ကုန်သွားခဲ့တဲ့အကြောင်းတော်ဝင်မိသားစုကထုတ်ပြန်ခဲ့ပါတယ်။မတ်လ16ရက်ထဲကတလတာတက်ခဲ့တဲ့ဆေးရုံကပြန်ဆင်းအနားယူနေခဲ့တဲ့ဝန်စာရဲတိုက်ကြီးမှပဲကွယ်လွန်သွားခဲ့တာပါ။ပကင်ယန်နန်းတော်ရဲ့ထုတ်ပြန်ချက်ထဲမှာဘုရင်မကြီးအလစ်စဘက်ကသူမရဲ့ချစ်လာစွာသောခင်ဗျမင်းသားကြီးဖိလစ်ကွယ်လွန်သွားခဲ့မှုအတွက်အထူးကျေကွဲဝမ်းနည်းရပါတယ်။တကဘာလုံးကဝမ်းနည်းပူဆွေးနေသူတွေနဲ့အတူပါပဲလို့ဖော်ပြထားပါတယ်။သူမဖခင်ဘုရင်ကြီးရုတ်တရက်ကွယ်လွန်ပြီးမှငငယ်ရွယ်ရွယ်နဲ့ဘုရင်မကြီးတာဝန်ယူခဲ့တဲ့သမီးကြီးအဲလစ်ဘက်နဲ့လက်ထပ်ပြီးမှအသက်ပိုကြီးတဲ့ဖိလစ်မင်းသားကြီးကသူ့ဘဝမှာဒီတာဝန်ကပထမဆုံးနဲ့နောက်ဆုံးယူတာဖြစ်ပြီးသူချစ်တဲ့ဘုရင်မကြီးဘယ်တော့မှမကြဆုံးစေရဘူးလို့သူအရင်တာဝန်ထမ်းခဲ့တဲ့ရေတပ်ကတငယ်ချင်းတွေကိုပြောဆိုလေးရှိခဲ့ပါတယ်ခင်ဗျ